ီးမြေကဝါမှာလူအခွင့်ရေးစိုးစိုးဝါးဝါးချိုးဖောက်နေတဲ့စစ်ကောင်စီကိုအနောက်နိုင်ငံတွေကအေးအေးယူပိတ်ဆို့ထားပေမဲ့အမေရိကန်နဲ့ဥရောပတိုက်ကိုမြန်မာတပ်တွေရောက်မြင်းရောက်နေပါတယ်။အချက်လက်စုံစမ်းတဲ့နိုင်ငံတကာသတင်းသမားများအဖွဲ့ ICIJ ကပြီးခဲ့တဲ့ February 29ရက်ကအဲ့လိုပြောတာပါ။ဒီကြောင့်မနစ်ကမတ်တုံးကလည်းပြောခဲ့ပါသေးတယ်
။ The United States and the European Union have imposed sanctions on key industries.
မြန်မာပြည်ကအဓိကကြောက်သူတွေကိုအမေရိကန်ပြည်ထောင်စုနဲ့ဥရောပကအရေးယူပိတ်ဆို့ထားပေမဲ့လည်းပေါက်ကြားလာတဲ့မှတ်တမ်းနဲ့ကုန်သွယ်ရေးအချက်အလက်တွေကို ICIJ ကစုံစမ်းတဲ့အခါမှာမြန်မာကျွန်းသစ်တွေဂျာကန်တတိယနိုင်ငံတွေကနေတဆင့်ဆက်လက်ဝင်နေတာကိုတွေ့ရပါတယ
်။မတ်လမှာဒီအကြောင်းပြောခဲ့ပြီး November မှာကုန်သင်းမောတဆင်းနဲ့တင်ဆောင်လာတဲ့တရားမဝင်သစ်တွေကိုနေဆက်ဖြတ်ကျော်ရာဇဝတ်မှုတိုက်ဖြစ်ရေး EU Europol ကဖမ်းဆီးမိပါတယ်။ American Dollar 13,000 ဘိုးဖမ်းဆီးမိတာဖြစ်ပြီးတံမိုးကမများလှပေမဲ့အနောက်နိုင်ငံတွေကအရေးယူထားတဲ့စစ်ကောင်စီကတင်ပို့တဲ့သစ်ဖြစ်နေတာကိုအဓိကထောက်ပြတာပါ။မနေ့က January က October တွင်အီတလီကုမ္ပဏီတွေကတခြားဥရောပနိုင်ငံတွေကထက်မြန်မာကျွန်းသစ်ပိုတင်သွင်းတယ်လို့လည်းဆိုပါတယ်။ကုမ္ပဏီတွေကဒဏ်ကြေးဆောင်နေကြတာလို့အီတလီနိုင်ငံမှာနေထိုင်နေတဲ့ Virginia King ကပြောပါတယ်
။မြန်မာပြည်အသစ်တွေကိုသွင်းနေဆိုတော့အီတလီကုမ္ပဏီတွေက fine တွေပေါ့နော်ပေးပြီးတော့ဆက်လက်ပြီးတော့သွင်းနေ pre-book ကတွေလည်းဆက်လက်ပြီးတော့ပြုလုပ်ပြီးတော့သုံးစွဲနေရတယ်
အီတလီကုမ္ပဏီတွေကဒေါ်လာ 3.3 သန်းဘူးတင်သွင်းတယ်လို့လည်း ICIJ ကပြောပါတယ်။အီတလီကုမ္ပဏီတွေကိုတိုက်ရိုက်ရောင်းချတာမဟုတ်ဘဲအိန္ဒိယနဲ့အင်ဒိုနီးရှားလိုဂျာကန်နိုင်ငံတွေကတဆင့်တင်ပို့တာပါ။ဆရာနာသိမ့်ပြီး2021အောက်တိုဘာက2023နှစ်လည်းထိစစ်ကောင်စီဟာအမေရိကန်ဒေါ်လာ130ကျော်ဘူးရှိတဲ့သစ်တွေပြပကိုတင်ပို့ပါတယ်။တင်ပို့လို့ရရှိတဲ့နိုင်ငံခြားငွေနဲ့လူမှုကိုဖိနှိပ်ဖို့စစ်ကောင်စီကဆက်လက်နဲ့လေရင်လောင်စာစီဝယ်ယူနိုင်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကထောက်ပြပါတယ်။တဘာဝပဝင်းကျင်ရှုထောက်ကကြည့်ရင်လည်းရာသီဥတုပြောင်းလဲနေတဲ့ဖြစ်ရမှာအဓိကမောင်းနှင်အားဖြစ်တဲ့တတော်ပြုံးသီးမှုကိုအားပေးပြန်ပါတယ်။